ွင့်ဆောင်စီမံကိန်းဖြတ်သိမ်းပေးရင်းနဲ့2010ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးမန္တလေးတိုင်းတွင်းကမြို့နယ်တွေမှာဒီနေ့မနက်လှည့်လည်ဆန္ဒပြခဲ့တာဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်နဲ့ကိုက်ညီမှုမရှိတာကြောင့်ပြင်ဆင်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ဆန္ဒပြရမှာပါဝင်တဲ့ကိုစန်းလင်းအောင်က RFA ကိုပြောပါတယ်
။ကန့်မှုရှိလာဆိုတာနှစ်ခုလုံးကလိုအပ်တာဗျ။မြင့်ဆောင်စရာလည်းကျွန်တော်ကန့်ကွက်မှာပဲ။အခုနကကန့်ကွက်တာကိုထောက်ခံမှာပဲ။နောက်ရှိခြေကံဥတွေကလည်းစစ်ပိုင်းစစ်အစိုးရရဲ့လူသူလူဆွဲထားတဲ့အတွက်ကြောင့်လူသူဆွဲရဒီမိုကရေစီမဆန်တဲ့တော့ကျွန်တော်တို့ကကန့်ကွက်တာပဲ။ဒီမိုကရေစီမဆန်ဘူး။ဟုတ်တယ်မလား။ဒီမိုကရေစီဆိုစစ်တပ်ကအာဏာရှိဆုံးကိုဟုတ်တယ်မလားအခု
ဆန္ဒပြသူတွေဟာတောင်တာမြို့မှာဆန္ဒပြပြီးချိန်မှာမြင်းချံမြို့မှာလည်းတွားရောက်ဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတအူးဖြစ်တဲ့မမိုးမိုးမြင့်ကတော့မြင်းဆောင်ကိုအပီးတိုင်ဖြတ်သိမ်းပေးဖို့အတွက်ဆန္ဒပြပွဲမှာပါဝင်တာဖြစ်ကြောင်းခုလိုပြောပါတယ
်။အဲဒီမြင်းဆောင်ကဒီပြည်သူဆန္ဒမပါဘဲနဲ့သူတို့သဘောနဲ့သူတို့လုံနေတဲ့အတွက်ကြောင့်ဒါကျမတို့ကဝင်းပြီးတော့ဆန္ဒပြတာပါ။ဒါမကောင်းဘူးဆိုတာလူတိုင်းသိပါတယ်၊ခလေးရာစားသိပါတယ်။ARD ဆိုတာကျမတို့အသေးနှလုံးမို့လို့ကျမတို့ဝင်ပြီးတော့ဆန္ဒပြတာပါနောက်တစ်ခုကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းနောက်တစ်ခုကျမတို့အစအဆုံးကြီးတော့ကျမတို့နားမလည်ပေမဲ့ဒါကျမတို့ပြည်သူဆန္ဒနဲ့အဲဖွဲ့စည်းထားတဲ့အခြေခံဥပဒေမဟုတ်ဘူးဆိုတာကိုကျမတို့ကသိတယ်အဲအများဆုံးကလည်းအဲ့တည်းမှာကျမတို့သိသလောက်ဖတ်ကြည့်တာကတော့အဓိကစစ်တပ်ကိုအခြေပြုပြီးတော့ဖွဲ့ထားစစ်တပ်အတွက်ဟိုပေါ့နော်အတားချက်တွေနဲ့ဖွဲ့စည်းထားတဲ့ဥပဒေဖြစ်တဲ့အတွက်ကျမတို့ကဝင်ရောက်ပြီးဆန္ဒပြတာပါအမ
ဒါအပြင်ဆန္ဒပြသူတွေကပြည်သူဆန္ဒမပါတဲ့စီမံကိန်းကိုလည်းလိုမရှိကြောင်းဆန္ဒပြခဲ့ပြီးမြင်းချံမြို့နယ်ကဗိုလ်ချုပ်ကျေးရွှေရှိမှာဆန္ဒပြရတဲ့အကြောင်းတွေကို15မိနစ်ခန့်ဟောပြောခဲ့ကြပါဗျ။အဲ့ဒီနောက်မှာတော့တောင်တာမြို့ကနေနထိုးကြီးမြို့ကိုသွားရောက်ဆန္ဒပြပြီးဆန္ဒထုတ်ဖော်တာကိုရည်နာခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာတောင်တာမြို့ကနေမန်းလေးမြို့မနော်ရမန်ကွင်းအထိဆန္ဒထုတ်ဖော်ဖို့နှစ်ကြိမ်တိုင်ခွင့်ပြုချက်တောင်းခံခဲ့ပေမဲ့မန်းလေးမြို့အတွင်းမှာဆန္ဒပြခွင့်မရတာကြောင့်တောင်တာမြို့မှာပဲရည်နာခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆန္ဒပြဖို့ခွင့်မပြုတာဟာဒီမိုကရေစီမဆန်ဘူးလို့ဆန္ဒပြပွဲမှာပါဝင်သူကိုတင်လွင်ဦးကပြောပါတယ်
။စတင်ပြီးတော့ရွေချက်မှာတောင်တာမြို့နယ်ကနေစတင်ထွက်ခွာမယ်။မြညာမြို့နယ်ဘူချိုးချိုးအထူးရှိမှာကျွန်တော်တို့15မိနစ်တိုင်ဒီဟောပြောပွဲလုပ်မယ်ပေါ့နော်။ဟောပြောပွဲလုပ်ပြီးမြညာမြို့ကနေထွက်ပြီးနထိုးကြီးမြို့နယ်။ရခင်တင်သားကတော့ကျွန်တော်မန္တလေးတီငိမ့်စုစီကိုတင်ကြည့်ပါတယ်။သို့တော့ကျွန်တော်တို့ငိမ့်စုစီမှာလည်းဥပဒေဒေသန္တရဥပဒေတွေပြဋ္ဌာန်းထားသည့်အတွက်ကြောင့်ကျွန်တော်တို့မှာမန္တလေးတီရှောက်ခွင့်မရှိပါဘူး။တကယ်တမ်းဒီမိုကရေစီနိုင်ငံတော်ဆိုရင်ကျွန်တော်တို့ပြည်သူဆန္ဒဖော်ထုတ်တဲ့အခါမှာဘယ်နေရာဘယ်ဒေသဝယ်ဖြစ်ဖြစ်ကျွန်တော်တို့ဖော်ထုတ်ခွင့်ရှိရပါမယ်ဒီအခွင့်အရေးတွေလည်းကျွန်တော်တို့မှလည်းဆုံးရှုံးနေရတယ်ဒါဒီမိုကရေစီနိုင်ငံတော်နဲ့ကိုက်ညီတဲ့ဥပဒေတွေမဟုတ်ပါဘူးဒေသန္တရဥပဒေအရကျွန်တော်တို့ခရိုင်တွင်းမှာပြဋ္ဌာန်းခွင့်ရှိတယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ခရိုင်တွင်းမှာဆန္ဒထုတ်ပေါ်ရတာဖြစ်ပါတယ်ကျွန်တော်တို့အစတင်ယူရချက်တည်ထောင်လာတာကဒီကနေမြင်းညံမှာလူဝင်အားထပ်ပြေးမယ်ကျွန်တော်တို့နထိုးထပ်ပြေးမယ်မြစ်သားကြောက်စဲစင်ကိုင်းပလိတ်မန္တလေးပြည်သူမနော်ရမန်ပြည်သူဟိတိုင်ဝင်းဒီဆိုပြီးကျွန်တော်တို့ငိမ့်စုစည်းကိုတင်ပါတယ်သို့တော့ဟိုဒေသန္တရဥပဒေအရဆိုပြီးကျွန်တော်တို့မှာအတမ်းမြစ်ခံထားသည့်အတွက်ကျွန်တော်တို့ခရိုင်တွင်းကိုပဲပြတ်တာမှာဖြစ်တယ်အဲ့ဒီတော့ကျွန်တော်တို့နထိုးနယ်အဆုံးထိကျွန်တော်တို့ယနေ့ချိတက်ကြမှာဖြစ်ပါတယ
်မန္တလေးတိုင်းတွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲကိုမန္တလေးတိုင်းတွင်းမှာနေထိုင်သူ90ခန့်ပူးပေါင်းပါဝင်ခဲ့ကြပါတယ်ရှင်